မြန်မာစီးပွားရေးမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုဖွင့်ပြတာကြောင့်အစိုးရနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကဖွံ့ဖြိုးရေးစီမံကိန်းတွေဖော်ထုတ်ဖို့စိုက်ပျိုးမြေတွေကိုအာရမသိမ်းယူမှုတွေရှိလာရတဲ့အမျှမြေယာတွေကိုနိုင်ငံဗန္ဒာသိမ်းဆီးမှုတွေဖြစ်ပေါ်လာစေပါလေ။ဒီပြဿနာတွေဖြစ်လာရတဲ့အမျှအစိုးရကမြေယာပရိပက္ခဖြည့်ရှင်ရေးကော်မတီတရက်ဖွဲ့ပြီးတော့မြေယာအငင်းပွားမှုတိုင်တန်းချက်တွေကိုညှိနှိုင်းဖို့လှုပ်လာရပါလေ။နိုင်ငံရဲ့အရှိတောင်ဘက်ပိုင်းမှာတည်ဆောက်နေတဲ့ American Dollar Billion 50လောက်ကုန်ကြမဲ့အထူးစီးပွားရေးဇုံကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့မြေယာအငင်းပွားမှုဖြစ်ပါလေ။ VOA သတင်းတော် Ron Corbin ဘင်ကောက်ကနေသတင်းပို့ပေးထားတာကိုတော့မတ်သိငီထိုက်ကပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာကနိုင်ငံတော်ကမြေယာပိုင်ဆိုင်သူဖြစ်တာကြောင့်လူနည်းစုလယ်သမားတွေဟာတရားဝင်မြေယာပိုင်ဆိုင်မှုမရှိပါဘူး။ပြီးခဲ့တဲ့နှစ်တွေတုန်းကစစ်ဆိုးရလက်ထက်တုန်းကဆိုသူတို့နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေကလယ်သမားတွေနဲ့ရွာသားတွေစီကနေမြေယာတွေသိမ်းယူခဲ့ကြပါတယ်။အများစုကတော့တတ်တူထူဖော်ဖို့စိုက်ပျိုးရေးစီမံကိန်းတွေလှုပ်ဆောင်ဖို့ဖြစ်ပါတယ်။မြေသိမ်းခံရသူတွေကတော့မဖြစ်စလောက်ထောက်ပံ့ခြင်းနဲ့ဂျင်းနဲ့ခရပါတယ်။အခုအစိုးရလက်ထက်မှာတော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ဖို့ဥပဒေအသစ်ထုတ်ဖို့စဉ်းစားလာနေတာနဲ့အမျှပေါကလိကကုမ္ပဏီတွေနဲ့စစ်တပ်ကလည်းထတ်တိုးလာမဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေအတွက်ဟက်တာ 3.6 တန်းဧက9တန်းလောက်အထိအတ္တမမြေယာသိမ်းမှုတွေလှုပ်ဆောင်ထားတယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ Phil Robertson ကတော့ American အခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်။
One of the things that we're seeing coming up all over Burma is land problems.
မြေယာသိမ်းမှုတွေကမြေယာနဲ့ပတ်သက်တဲ့ပြဿနာတစ်ခုဖြစ်ကျွန်တော်တို့တွေ့ရမှာပါ။အဆက်အသွယ်ကောင်းတဲ့ GRF တွေကမြေယာတွေကိုတရားမဝင်ရယူနေကြပါတယ်။ဒီကိစ္စကအရင်ကသိအေးမကြီးဘူးလို့ယူဆထားတဲ့တခြားနယ်ပယ်ကပြဿနာတွေကိုစပြီးသတိထားမိလာတာလည်းဖြစ်ပါတယ်။မြေယာသိမ်းဆဲခံရသူတွေဟာအားကိုးရမယ့်ဖြစ်နေကြပြီးတော့အဆက်အသွယ်ကောင်းသူတွေကသူတို့ရဲ့မြေယာတွေကိုရယူနေကြတယ်ဆိုတာလဲလူတွေသတိထားမိလာကြပါတယ
်ဒီလိုမြေယာသိမ်းသူတွေထဲမှာအစိုးရနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပြင်စစ်တပ်ကလည်းစီးပွားရေးလုပ်ငန်းတွေအတွက်သိမ်းယူနေတယ်လို့မြေသိမ်းရာသိမ်းအမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ကိုမျိုးတန်ကပြောပါတယ်မြေသိမ်းခံရသူတွေအနေနဲ့ရောမြေယာပြန်လည်ရရှိမှုဒါမှမဟုတ်လဲထိုက်တဲ့နဲ့ရောချင်းငွေရတာမျိုးရှိပါသလားလို့ကိုမျိုးတန်ကိုမေးမြန်းလာမှာတော့သူကအခုလိုပြောပါတယ်
ပြန်ပြီးနေတဲ့ကိစ္စလေးမျိုးတော့အချင်းချင်းမပြီးသေးဘူး။အင်းရာကွက်ကိုပြန်ပြီးနေအိမ်ကွက်ပေါ့ဗျာ။အိမ်ချောင်းကပြန်ပြီးနေဆိုတဲ့ကိစ္စကိုလည်းရေပီးထားပြီးဒီသမားစီကိုလက်တီလက်ရောင်မပြီးသေးတဲ့အနေအထားမျိုးတွေရှိနေတယ်။ဒီမှာမှာကိစ္စတွေဆိုရင်တော့အခုချိန်ကြီးတချို့တိုးလို့တန်းတန်းနေလို့လည်းမဟုတ်ပါဘူး။ကိစ္စဆိုရင်ဒီနေ့ကိုဦးဝင်းသူကိုဆန္ဒပြနေကြတယ်။အများကြီးကတော့ကုမ္ပဏီကြီးတွေကအခုကနေလက်သက်ဆက်နေနေတဲ့ကုမ္ပဏီကြီးတွေကတိမ်ပါလေ။နောက်ပြီးတော့စစ်တပ်ကအကတိမ်ပါလေ။အဲ့ဒါကအများဆုံးပါ
ဒီပြဿနာကဆိုးဝါးလာနေတယ်လို့ခွင့်ရေးလှုပ်ရှားသူတွေကပြောဆိုနေတဲ့အချိန်မှာပဲအစိုးရအနေနဲ့သမရာယုံလက်အောက်မှာမြေယာကော်မတီတစ်ခုကိုဖွဲ့စည်းပြီးဒီပြဿနာတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့အရေးလက္ခဏာတွေလည်းရှိလာနေပါတယ်။ Kevin Woods ကတော့ Amsterdam အခြေစိုက် Transnational Institute ကပါဒီကော်မရှင်ကအတိတ်ကာလတုန်းကမရခဲ့ဘူးတဲ့မကျေနပ်မှုတွေကိုတိုင်တန်းခွင့်ပေးထားတယ်လို့ Woods ကပြောပါတယ
်။ It was never possible before for villagers to speak out about this or else they would disappear.
ရွာသားတွေအနေနဲ့ဒီအကြောင်းကိုအရင်တုန်းကပြောခွင့်ဆိုခွင့်ရှိခဲ့တာမဟုတ်ပါဘူးအခုတော့ပြောရေးဆိုခွင့်ရှိလာပြီဆိုပေမဲ့အာဏာပိုင်တွေရဲ့ချိန်းချောက်မှုတွေကလည်းရှိနေပါသေးတယ်ဒါပေမဲ့ဒီကိစ္စနဲ့ဖမ်းဆီးခံရမှုတွေကမရှိသေးဘူးဆိုတော့တခြားလူတွေလည်းလိုက်ပါလှုပ်ဆောင်လာကြပါတယ
်နိုင်ငံရှိတောင်ပိုင်းမှာတည်ဆောက်နေတဲ့စတူယန်မိုင်တရားပတ်လည်ရှိတဲ့ American Dollar Billion 50ကုန်ကြမဲ့တဝယ်အထူးစီးပွားရေးဆောင်မှာတော့လက်တလောစိုးရိမ်မှုတွေရှိလာနေပါတယ်ဒီစီမံကိန်းကထိုင်းဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်ကိုယ်တိုင်ဦးစီးလှုပ်ဆောင်နေပြီးထိုင်းနိုင်ငံအတွက်လည်းမဟာဗျူဟာမြောက်တည်ယူပို့ဆောင်ရေးလမ်းကြောင်းတစ်ခုလည်းဖြစ်လာမှာပါ Transnational Institute ရဲ့နောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာတော့ထိုင်းနိုင်ငံကကြောထောင်နောက်ခံပေးထားတဲ့ဒီစီမံကိန်းကြောင့်ဒေသခံ3000မူလတန်းကျောင်း20နဲ့ဘုံကြီးကျောင်းအတော်များများလည်းရွှေ့ပြောင်းခံရမယ့်အရေးရှိနေပါတယ်။တဝဲဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကတော့ဒီလိုရွှေ့ပြောင်းခံရသူတွေအတွေ့နေရာထိုင်ခင်းအစ်စ်နဲ့ရောကြီးလဲပေးမယ်လို့ဆိုပေမဲ့ဒေသခံတွေကတော့အသက်မွေးဝမ်းကြောင်းအလို့အကိုင်းတွေဆုံးရှုံးမှာကိုစိုးရိမ်နေကြတာပါ။အခုမြေယာဥပဒေအစ်စ်နဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုဥပဒေအစ်စ်တွေအရအစိုးရရဲ့မြေယာဈေးကွက်ပေါ်ထွက်လာမှာကြောင့်လူနည်းစုလယ်သမားတွေဒုက္ခရောက်နိုင်တယ်လို့ Kevin Woods ကပြောပါတယ
် You have created a situation that could potentially eliminate the livelihoods of 70% of the country's population which are
နိုင်ငံလူဦးရေရဲ့80%ရာခိုင်နှုန်းသောတိုင်းနယ်ပိုင်းလယ်သမားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းကိုပပျောက်သွားစေနိုင်တဲ့အခြေအနေကိုတွေ့နေရပါတယ်တိုးတက်လာတဲ့ဆိုတဲ့ဥပဒေအစ်စ်တွေအကြောင်းပြောရမယ်ဆိုရင်လေ
လူများစုအသက်မွေးဝမ်းကြောင်းအတွက်မီခိုနေရတဲ့မြေရာတွေကိုအစိုးရကရောင်းချနေတာပါလက်သိညာသိဆွေးရည်မှုတွေထွက်ပေါ်နေတယ်လို့ဒီကိစ္စတွေနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေကနေတိုးတက်မှုတချို့လည်းရှိနေပုံရပါတယ်လို့အရှာဖွံ့ဖြိုးရေးပိုင် ADB ကစီးပွားရေးပညာရှင်အယ်ဖရက်ဒိုပါရီကလိုကပြောပါတယ်
The situation may be improving and will improve for several reasons. I mean, you can feel it already. People are starting to become more aware.
အကြောင်းအမျိုးမျိုးကြောင့်ဒီခြေနေကတိုးတက်လာမှာပါ။လူတွေဟာကိုယ်ခွင့်ရေးကိုပိုးပြီးတိလာနေတာကိုတွေ့ရပါပြီ။မီဒီယာတွေကပိုးပြီးလွတ်လပ်လာပါတယ်။ဒါကြောင့်မို့မတရားမြေယာသိမ်းစီတာတွေဖြစ်လာရင်ဒါတွေကမီဒီယာတွေမှာပါလာမှာပါ။နိုင်ငံမြောက်ပိုင်းမှာတော့မှတရုတ်ရင်းနှီးမြှုပ်နှံသူတွေဟာမြေတေအေကပေါက်ဈေးကိုထူးထူးခြားခြားပိုးပေးပြီးလုတ်ကင်နေရတဲ့တဲ့တွင်ကြားရမှာပါ။
ဒီပြဿနာကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်ဖို့မြန်မာအစိုးရအနေနဲ့ဘလောက်ဆွမ်းဆောင်နိုင်မလဲဆိုတာနဲ့နိုင်ငံသားတွေရဲ့မကျေနပ်ချက်တိုင်ကြားမှုတွေအပေါ်ဖြေရှင်းပေးနိုင်စွမ်းကိုအဓိကစမ်းသပ်ချက်တစ်ခုလည်းဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ရှင်။